အိုဆာမာဘင်လာဒင်နေထိုင်ရာအိမ်ဝင်းကိုအမေရိကန်ထုတပ်ဖွဲ့ကဝင်ရောက်စီးနှင်းစဉ်သိမ်းဆီးခဲ့တဲ့ဗီဒီယိုအခွေတွေကတချို့ကိုအမေရိကန်ပြည်ထောင်စုကထုတ်လွှင့်ပြသလိုက်ပါတယ်။အဲ့ဒီထဲမှာအိုဆာမာဘင်လာဒင်ကကမ္ဘာတဝန်ထုတ်လွှင့်မဲ့သူမိန့်ခွန်းပြောနေတဲ့ဗီဒီယိုတွေမိန့်ခွန်းပြောမှုအစမ်းလှည့်ကျင်နေတဲ့ဗီဒီယိုတွေကိုသူကိုယ်တိုင်ထိုင်ကြည့်နေတာကိုတွေ့ကြရပါတယ်။အမေရိကန်ရေတပ်အထူးတပ်ဖွဲ့ကပြီးခဲ့တဲ့တနင်္လာနေ့ကအာယုံမတက်မီမှာအဘဒဘတ်ပါကစ္စတန်တပ်မြို့ရှိအိုဆာမာဘင်လာဒင်ရဲ့နေအိမ်ဝင်းကိုဝင်စီးခဲ့ကြပြီးပြန်လည်မဆုတ်ခွာမီအိမ်ထဲကရနိုင်သမျှသတင်းချက်လက်တွေကိုသိမ်းယူခဲ့ကြတာဖြစ်ပါတယ်။ဒီတစ်ခါရရှိတဲ့ Al-Qaeda အကြမ်းဖက်အဖွဲ့နဲ့ပတ်သက်တဲ့သတင်းချက်လက်တွေဟာအစုံလင်ဆုံးဖြစ်တယ်လို့ပြောကြပါတယ်။အဲ့ဒီဗီဒီယိုအခွေတွေ computer hard drive တွေနဲ့တခြားပစ္စည်းကိရိယာတွေကိုကြည့်ရတာနဲ့အိုဆာမာဘင်လာဒင်ဟာ Al-Qaeda အကြမ်းဖက်အဖွဲ့ရဲ့ရုပ်ပြတက်တဲ့ခေါင်းဆောင်တစ်ယောက်မဟုတ်ဘဲနေ့စဉ် Al-Qaeda အကြမ်းဖက်စစ်ဆင်ရေးတွေကိုတက်တွက်ကြွကြွကိုယ်တိုင်ပါဝင်စီစဉ်ပေးနေသူဆိုတာထင်ထင်ရှားရှားတွေ့ရတယ်လို့အမေရိကန်ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။အိုဆာမာဘင်လာဒင်ကိုကြည့်ရတာသူ့အနေနဲ့ကမ္ဘာကြီးကိုဘယ်လိုပုံစံနဲ့တင်ပြရင်ကောင်းမလဲဆိုတာကိုအထူးစိတ်ပူနေပုံရတယ်လို့ဆိုပါတယ်။သူကျမ်းပြေမှာစောင့်ချုံထိုင်ပြီးရုပ်မြင်သံကြားကြည့်ရမှာ remote control နဲ့ channel line တွေတစ်ခုပြီးတစ်ခုပြောင်းနောက်ဆုံးသူ့အကြောင်းသတင်းပြနေတာကိုရှာတွေ့ပြီးတည်တည်ချာချာကြည့်နေတာတွေ့ရပါတယ်။အဲ့ဒီဗီဒီယိုမှာမုတ်စိတ်မွေးတွေဖြူရှုပ်ထွေးနေတာတွေ့ရပြီးမြဲနောက်တစ်ခွေမှာတော့မုတ်စိတ်ကိုအနဲ့ရောင်ဆိုးတက်တက်ရရဝစ်ဆင်ထားတာတွေ့ရပြီးအမေရိကန်ပြည်သူတွေအတွက်အမှားစကားဆိုတဲ့ဝါဒဖြန့်ဗီဒီယိုကိုရိုက်ကူးထားတာဖြစ်ပါတယ်။မနစ်ကအောက်တိုဘာဒါမှမဟုတ်နိုဝင်ဘာလအတွင်းမှာရိုက်ကူးထားပုံရတယ်လို့ဆိုပါတယ်။Al-Qaeda တွေနောက်ထပ်တိုက်ခိုက်မဲ့အစီအစဉ်တွေသူတို့ရဲ့တခြားကောင်းဆောင်တွေဘယ်မှာရှိနေသလဲဆိုတဲ့အရေးကြီးတဲ့သတင်းတွေကိုအခုသိမ်းလာတဲ့ပစ္စည်းတွေကနေသိရှိရတဲ့အကြောင်း American ပြည်သူတွေယုံကြည်အားထားကြတဲ့ CIA American ဗဟိုထောက်လှမ်းရေးနဲ့ American စစ်တပ်ရဲ့အထင်ငော့မရှိတဲ့ပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်တယ်လို့ CIA ညွှန်ကြားရေးမှူး Leon Panetta ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။